ယူကရိန်းနိုင်ငံနဲ့ဆက်ဆိုင်ရေးအင်မတန်တင်းမာနေတဲ့ကြားကပဲရုရှားပိုင် SU-27 နဲ့ SU-30 တိုက်ဂျက်လေယာဉ်တရာစင်ကျော်ကိုရုရှားလီဒါကိုအားဖြည့်ဖို့ခရိုင်းမီးယားဒေသမှာအသင့်အနေနဲ့စီရင်နေကနေချထားခဲ့ပါတယ်ရုရှားလိုလာတဲ့ယူကရိန်းသမ္မတဟာဗစ်တာယနူကိုဗစ်ယူကရိန်းနိုင်ငံမြို့တော် KF ကနေပြီးတော့ထွက်ပြေးသွားပြီးတဲ့နောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ဆန္ဒပြမှုတွေနဲ့ပြည်ပခါတွေနောက်ပိုင်း2014ခုနှစ်မှာရုရှားကသူ့ပိုင်ဖြစ်သိမ်းလိုက်တဲ့ခရိုင်းမီးယားကျွန်းဆွယ်ကဘယ်ဘက်လီဒါဆက်ခန်းမှာဂျက်လီယင်းနှစ်စီးအားဖြည့်ထားတာကိုတွေ့ခဲ့တဲ့အကြောင်းရိုက်တာသတင်းတောက်ကြောက်ကသတင်းပေးပို့လိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းယူကရိန်းလီဒါတင်မော3စီးနဲ့အိမ်မှာလိုက်ပါလာတဲ့တင်မောသားတွေကိုရုရှားကဖမ်းဆီးလိုက်တဲ့နိုဝင်ဘာလ25ရက်နေ့ကဖြစ်ရကြောင်းရုရှားနဲ့ယူကရိန်းတို့အပြန်အလှန်အပြစ်တင်နေကြပြီးတော့နှစ်နိုင်ငံကြားဆက်ဆံရေးတင်မာနေတာဖြစ်ပါတယ်။ဒီနေ့မကုန်ခင်ခရိုင်းမီးယားအနီးမှာယူကရိန်းကတခုခုတုံ့ပြန်တိုက်ခိုက်လိမ့်မယ်ဆိုပြီးတော့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဗရော့ကဆွဆဲပြောဆိုခဲ့ပါတယ်။